ဥညိကျော်ခမအခုဥညိကျော်တို့ဖွဲ့အစည်းရပေါ့နော်ရွေးကောက်ပွဲမှာဘာသာရေးကိုနိုင်ငံရေးအဖြစ်အသုံးမချဖို့ကျင့်ဝတ်စာအုပ်ကလေးတွေဖြန့်ဝေမယ်ပြောလို့အဲ့ဒီစာအုပ်လေးအကြောင်းကျောင်းနည်းနည်းရှင်းပြပါလားခမ
မလေးတိုင်းမှာကျွန်တော်တို့တွေကရွေးကောက်ပွဲစောင့်ကြည့်သူများကိုရဲဆိုပြီးတော့ဒီရွေးကောက်ပွဲ2015နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဖြတ်သန်းမှုစူးစမ်းလိုက်ကြပါတယ်ရွေးကောက်ပွဲရဲ့အကျိုးကာလတွေနဲ့လက်ရှိလက်ဆွဲစီယူရင်းဆိုင်ရာကာလတွေကိုဖြတ်သန်းတဲ့အခါမှာတော့အဓိကလိုအပ်ချက်တစ်ခုကိုကျွန်တော်တို့မြင်မိပါတယ်အဲ့ဒီလိုအပ်ချက်ကတော့ဥပဒေအမိတ်ဝင်ကြက်တွေရှိနေပေမဲ့ဘာသာရေးနဲ့နိုင်ငံရေးရောထွေးစစ်တုံးမှုတွေဟာတည်ရတဲ့ဖြစ်စီမတည်ရတဲ့ဖြစ်စီတွေကတော်တော်များများမှာတွေ့မြင်ကြားသိနေရပါတယ်အဲ့တော့ကျွန်တော်တို့ပြည်သူရဲ့တစ်ခါစွရင်ကြက်ကလည်းဘာသာရေးနဲ့နိုင်ငံရေးရောထွေးတုံးချလာမျိုးစွရင်ကြက်တဲ့ဟာလည်းဖြည်းဖြည်းမြင့်တက်လေတာမျိုးတွေ့ရပါတယ်ဒီအတွက်ကြောင့်မို့ဒီရွေးကောက်ပွဲမှာဘာသာရေးနဲ့ပတ်သက်ပြီးတော့နိုင်ငံရေးမှာတုံးချဖို့တားမြစ်ထားတဲ့ဥပဒေကြီးပြဌာန်းချက်တွေဒီဝတ်တွေကိုကျွန်တော်တို့အများပြည်သူအလွယ်တကူပြည့်စုံနိုင်ဖို့အတွက်ဒီစာအုပ်လေးကိုကျွန်တော်တို့ကဖြတ်ချဖို့ဆိုတဲ့အစီအစဉ်လေးတစ်ခုကိုကျွန်တော်တို့စာမိသွားတာပ
ါဟုတ်ကဲ့အဲ့တော့ဒီစာအုပ်ကအခုဖြန့်နေပြီလားခင်ဗျအ
ခုပထမအချိန်နေလဲမန္တလေးတိုင်းတွင်းမှာစာအုပ်9000ကိုစာပြီးတော့ဖြန့်နေပါပြီ
ဦးညီကျော်ရဲ့ဒီစာအုပ်ထဲမှာပါဝင်တဲ့အကြောင်းအရာလေးတွေကျွန်တော်တို့နည်းနည်းသိကြပါရခင်ဗ
ျစာအုပ်ထဲမှာတော့ကျွန်တော်တို့ကိုယ်ပိုင်အတွေးခေါ်နဲ့ပြုစုစုစည်းထားတာမျိုးတစ်ခုမှမရှိပါဘူးဒီစောက်ထဲမှာအကြောင်းအရာ၅ခုပါပါတယ်။တစ်ကတော့အခြေခံဥပဒေပါ။နှစ်ကနိုင်ငံရေးပါတီနဲ့ကိုယ်စားလှယ်လောင်းများအတွက်ရှင်းဝေဖြစ်ပါတယ်။သုံးကပါတီများပတ်ပုံနေခြင်းဥပဒေဖြစ်ပါတယ်။လေးကတော့တိုင်းပြည်သားကြီးလွှတ်တော်သို့မဟုတ်ပြည်နယ်လွှတ်တော်ရွေးကောက်ပွဲဥပဒေရဲ့အမှားကဖြစ်ပါတယ်။၅ကမြို့သားလွှတ်တော်ရွေးကောက်ပွဲဥပဒေရဲ့အမှားကဖြစ်ပါတယ်။ပြောချင်တာကတော့ကျွန်တော်တို့ဟာရှိပြီးသားဥပဒေတွေကိုပဲကျွန်တော်တို့ပြည်သူတွေသို့မဟုတ်နိုင်ငံရေးပါတီတွေသို့မဟုတ်စစ်ဝင်သားတွေအလွယ်တကူဖိစပြနေနိုင်မှုအရေးပြုနိုင်မှုစုစည်းတဲ့သဘောပါပဲ
ဟုတ်ကဲ့အဲ့ဒါဆိုရင်ကျွန်တော်ဥပမာတစ်ခုလောက်ပြောပါလားဗျာဒီဘာသာရေးကိုနိုင်ငံရေးအဖြစ်အသုံးချရတဲ့အပြုမှုမျိုးတစ်ခုလောက်ပေါ့ခင်ဗျာ
ကျွန်တော်တို့ဒီအခြေခံဥပဒေပုံမှန်ရက်ခေါ်ခါကြီးဒါပါဘူးဖော်ပြထားတယ်လို့ဆိုရင်ဘာသာရေးကိုနိုင်ငံရေးအတွက်အလွယ်သုံးစားမပြုရဆိုတဲ့ဟာဒါထိထိရှာရှာဖော်ပြထားပါတယ်
ဆိုပါတော့ဥညိကျော်ကျွန်တော်မြန်မာနိုင်ငံတပိုင်းကိုကြည့်မယ်ဆိုရင်တန်ဃာတော်တွေကမြန်မာနိုင်ငံကြီးမှာအထင်ရှားပါဝင်ခဲ့ကြတာမဟုတ်လားဗျာ။ဟဲ့မန္တလေးဆိုရင်လည်းမန္တလေးမှာတန်ဃာတော်ဆရာတော်များအင်မတန်များပြားစွာရှိပြီးတော့မြန်မာပြည်ကလှုပ်ရှားမှုအစဉ်ဆက်တွေမှာပေါ့နော်။နိုင်ငံကြီးလှုပ်ရှားမှုတွေမှာတန်ဃာတော်များလည်းအထင်ကြီးပါခဲ့ကြတာပဲခင်ဗျာ။ဗမာတပြည်လုံးပြောမယ်ဆိုတော့ရှူကအောင်တော်လှန်ရေးပေါ့ခင်ဗျာ။အဲ့တော့ကျွန်တော်ဒီတန်ဃာတော်များအနေနဲ့ဒီကိစ္စကသူတို့လုတ်တင်တယ်မလုတ်တင်ဘူးပါဝင်တဲ့နယ်မှာတင်ဦးဆိုတာဘယ်နားမှာဘလို့စီချတင်တယ်ခင်ဗျာ
ကျွန်တော်အနေနဲ့ကတော့ဒီလူရဲတန်ဃာရဲ့ကျွန်တော်မခွဲခြားလို့ပါဘူးနိုင်ငံရေးဖြစ်စဉ်တွေမှာဒီပြောင်းလဲထုတ်တဲ့မှုတွေမှာဒေတာတွေအချက်တင်ရင်းမှုတွေမှာတန်ဃာတွေရဲ့ဆက်ဆောင်ချက်တွေဟာရွေးချယ်ပြီးအများပြားရှိနေပါတယ်အခုဒီအစီအစဉ်လေးမှာတော့ကျွန်တော်တို့ရည်ရွယ်တာကအဓိကကပါတီနဲ့ပါတီကိုယ်စားလှယ်လောင်းနေကိုဒီကကြီးပါပါတယ်တချို့တချို့တော့ပါတီများဟာဥပဒေရှိနေပါရဲ့တဲ့ဟိုပြစ်လုံးတာမျိုးတွေပြနေရတယ်လို့တချို့ပါတီဝင်များကတော့အမှန်တကယ်မသိရှိပဲနဲ့အလွယ်တကူအောင်နိုင်ရေးအတွက်အသုံးချလိုက်ပြီးတာမျိုးရှိနေတဲ့အတွက်အဓိကကတော့ကျွန်တော်တို့ကပါတီနဲ့ပါတီကိုယ်စားလှယ်တွေပါတီဝင်တွေကိုညွှန်ပါလေဗ
ျဟုတ်ကဲ့ဦးညီကျော်အမြင်ကပြောမယ်ဆိုရင်လာမယ့်အခုရွေးကောက်ပွဲနဲ့ပတ်သက်ပြီးတန်ဃာတော်တွေရဲ့ယက်တီကျဲတန်ဃာတော်တွေကဘယ်လိုဆောင်ရွက်တင်နေဆိုတော့ဘယ်လိုများမြင်လဲခင်ဗျာ
ကျွန်တော်တို့မန္တလေးမှာတော့ကျွန်တော်ပတ်ဝန်းကျင်မှာကျွန်တော်အမြင်မှာတော့သိပြီးထူးခြားတဲ့လှုပ်ဆောင်မှုမျိုးမတွေ့မိပါဘူးဆိုလိုတာကအများတကဆိုရင်လည်းအခုမေးနေတယ်လို့တန်ဃာတော်တွေရဲ့ဇာတ်ဟာအရင်ဆိုရင်ကြာကောင်းနေတဲ့အနေအထားမရှိပါဘူးရှိနေတာကတူတင်ဖန်ထားတဲ့တချို့တချို့သောစုဖွဲ့တွေတချို့တချို့သောလူပုဂ္ဂိုလ်တွေရဲ့လှုပ်ရှားမှုကလည်းစဉ်းစားမြင်တာဖြစ်နေတာမျိုးပါ
ဦးညီကျော်ရဲ့ဒီစာအုပ်ကလေးကအခုမန္တလေးတိုင်းဝန်ပဲဖြန့်နေတာလားတခြားဟ
ောကျွန်တော်တို့ဆက်ပြီးတော့ကြိုးစားနေပါတယ်စိတ်ဝင်စားမှုပြပြလာတယ်တွေ့ရတယ်လို့အမှန်တကယ်ဖွဲ့စည်းမှုအခြေခံဥပဒေအရစပြီးတော့ရွေးကောက်ပွဲဆိုင်ရာကျင့်ဝတ်ထိရှိနေတဲ့အချက်တွေတော့အများပြည်သူကပိုပြီးကျေပြန့်သိကျင်လာနေတယ်ဆိုတဲ့အတွက်ကျွန်တော်တို့ထပ်ပြီးတော့ကျေပြန့်ဖြတ်ချီဖို့ကျွန်တော်တို့ကြိုးစားနေပါတယ
်ဟုတ်ကဲ့အဲ့တော့စိတ်ပါဝင်စားတဲ့လူတွေဘယ်လိုရယူနိုင်မလဲခင်ဗျာ
ကျွန်တော်တို့မန္တလေးတိုင်းထဲမှာဒီကောက်ပွဲစောင့်ကြည့်နေရကိုရက်ဆက်ပြီးတော့ဒီတာရင်းစောင့်ကြည့်မဲ့18မိနစ်လောက်ဖွင့်ကြည့်ထလာရှိပါတယ်။အဲ့ဒီမှာမြင့်တဲ့တာဝန်ခံလေးရှိပါတယ်။သူတို့ကတစ်ချိန်တည်းကတို့ရယူနိုင်ပါတယ်
။ဟုတ်ကဲ့။ Enjoy ကျေးဇူးပါဗျာ
။ဟုတ်ပါပါဗျာ။